င်္ဂလာပါရှင်မြို့သမီးခန္ဓာအစီအစဉ်ကကြိုဆိုပါတယ်ဒီတစ်ပတ်အစီအစဉ်မှာတောင်ကိုရီးယားနိုင်ငံကမှုကင်းဘာသာပြန်စာရေးဆရာမမရွှေမိုးနဲ့ပရိသတ်တွေကိုမိတ်ဆက်ပေးပါရစေသူဟာတောင်ကိုရီးယားနိုင်ငံသားမကကဘာကမှုကင်းဖြစ်ရပ်တွေကို Facebook မှာဘာသာပြန်ရေးသားဖော်ပြနေသူတူဖြစ်ပြီးမြန်မာပရိသတ်တွေကြားထဲမှာလည်းအောင်မြင်မှုရနေသူတူပါသူပြောပြတဲ့သူ့ဘဝအကြောင်းကျွန်မတို့နားဆင်ကြည့်အောင်ပါရှင်
ညီမအကိုရီးယားကို1996ခုနှစ်ကရောက်တယ်။ကားရောက်တော့ညီမဆက်ရုံလို့တမပါ။ပထမတော့ကျုံကတော့ဒါဒီဥရုပေါ့ကျဲလာပိုင်းဆိုတော့လေဒီမှာစအေးနေပြီ။တိုးအတွက်သိမအေးမယ်ညီမတို့ညီမပြရလာတော့လေ။အရန်အေးတယ်နောက်ပြီးညီမလုပ်တဲ့ဆက်ရုံကဓာတ်ပုံပေါင်းဆက်ရုံမှာဓာတ်ပုံပေါင်းနေကော်လေးတွေတောက်ရတယ်လို့မျိုးလို့ရတာ။ဒါတစ်ချိန်လုံးမနေ့၈နာရီည၈နာရီဒီမှတ်တက်ရပြီးတောက်ရတယ်အဲ့လိုမျိုးပေါ့နော်။ဒါအသက်သာဆုံးလို့ပေါ့နော်။ကိုကညီမပြရလာရတော့လေဘာသာကလည်းနားမလဲသူလောက်ကလည်းလက်ကြောမတည်ဘူးပေါ့အားကြောင့်လို့တော့ဒုက္ခရောက်ခဲ့တယ်3နှစ်4နှစ်လောက်အထိကိုတော်ကြိုးစားရတယ်နောက်ပိုင်းအနထောင်ကြီးလောက်ခြေအိတ်မှာတစိမ့်ထိုးတဲ့လုံလုံရင်းနဲ့ညီမရေကူးတင်တာသွားတက်ရင်လည်းအဲ့မှာကိုရီးယားလိုမပြောတတ်တော့အင်္ဂလိပ်လိုပြောတာပေါ့လေအဲ့မှာအင်္ဂလိပ်လိုပြောတတ်တဲ့အမျိုးသမီးကြောင့်လည်းတွေ့ရပါတော့သူကဒီ Yonsei University ကပါမောက်ခသူသားလေးဖြာတင်လေးပါဘူးအင်္ဂလိပ်စာဆိုညီမအဲ့မှာစာပြီးတင်တာညီမစာပြင်တဲ့ပုံစံကိုဒီ professor ဆီရန်သဘောကျသူသားရဲ့တငယ်ချင်းတွေကိုမိတ်ဆက်ပြီးကျောင်းသား9ယောက်6ယောက်လေးရအောင်ညီမအလုပ်ကနေထွက်လိုက်အဲဒီတော့ညီမတို့ဆက် TOEIC TOEFL လို့ဖြေလို့ရှိရင်အင်္ဂလိပ်စာသင်လို့ရတယ်ဒါနဲ့ညီမပြီးကိုတစ်ခေါက်ပြန်ပြီးတော့ TOEIC စာမျိုးပဲဖြေတယ်အဲ TOEIC လက်မှတ်လေးနေပါတော့ညီမစာကိုဆက်တင်အောင်နော်နောက်ပိုင်းမှာညီမအမေရိက Wisconsin မှာသွားပြီး ESL Language School ညီမသွားတက်လိုက်တယ်
အရှွေမိုးဟာအခုဆိုရင်ကိုရီးယားမှာကိုပိုင်အင်္ဂလိပ်စာသင်တန်းကျောင်းလေးဖွင့်ထားတဲ့အထိအောင်မြင်နေပါပြီ။ဒီကြားထဲမှုကင်းစာပေတွေကိုသူရေးပြခဲ့တာတွေနဲ့ပတ်သက်ပြီးတော့လည်းသူ့ကိုမေးကြည့်ပါတယ်။အ
ဲ့တော့ကခိုင်းမျိုးအရန်တည်တာညီမကြီးမှာသူနေကင်းကျောင်းတောင်းမှာဖောက်ခံလိုက်ရပြီးဘသူကအသက်ခံလိုက်ရပြီးအဲ့တော့မတိမ်မှုတွေလည်းအများကြီးကောင်းပါလေ။ခုနှစ်နှစ်ရွယ်လေး၊ရှစ်နှစ်ရွယ်လေးဟောသူမြစ်ထဲမှာပြစ်ထားလိုက်တာအလိုမျိုးတွေ။အများကြီးဖေးဖို့မှလာတော့လေ။ဒီတော့ညီမပြေကသတင်းတွေကိုအရင်ကအမှောင်ချထားတယ်။အခုကျတော့ Facebook ပေါ်လာလူကြီးတင်တာပေါ့။အဲ့ဒီအချိန်မှာကိုယ့်ကိုယ်ဘယ်လိုမျိုးကာကွယ်ရမလဲ။ကိုယ့်ကိုယ်ဘယ်လိုမျိုးနေထိုင်ရမလဲဆိုတာမျိုးလေးကိုအသိပေးပညာလေးကိုရေးချင်တာပေါ့ညီမ။ဒီလိုမျိုးရေးဆိုတိတ်မရှိဘူး။အဲ့ဒါနဲ့ညီမ Facebook မှာညီမရေးမယ်ဆိုပြီးတော့ဒီညီမကိုရီးယားမှာ20ကျော်ပြီဆိုတော့ဒီကိုရီးယားအကြောင်းလေးတွေကိုဘာသာပြန်ပြီးရေးတော့သူတို့တွေစိတ်ဝင်စားတဲ့ပြင်ဖတ်ရင်းနဲ့အဲ့ရစာရေးအခုကြီးနဲ့ပတ်သက်တာလေးပညာပေးလေးကိုရေးချင်တာလေအဲ့လိုမျိုးစာရေးနဲ့စာရေးဖြစ်သွားတာမ
ှသူ့ဘဝတစ်လျှောက်ကမမေ့နိုင်စရာဖြစ်ပျက်တချို့တွေကိုလည်းသူကအခုလိုပြောပြပါတယ
်ကိုကမိန်းကလေးဆိုတော့လေဒီဆက်ရုံမမေ့ကြရဲ့လောက်သမားတွေအားလုံးကိုတို့ထိပါကျင်တာပေါ့နော်တခါဆိုလို့ရှိရင်ညီမတို့မိန်းကလေးတွေအိတ်နေတဲ့နေရာကိုဒီမန်နေဂျာကလိုက်ပြီးတော့အထဲကိုဝင်လာပြီးတော့မျက်နှာကိုလေလက်ရမင်းထိုးပြီးတော့လိုက်ကြည့်ရဘာကြောင့်လဲတော့မသိဘူးညီမတောက်ရိုက်တိုင်းတော့လေနောက်ပြီးတော့ဖြူရှင်မှာလုပ်ဝင်လို့ဖြူရှင်အလုပ်က9နာရီပြီးဘေးနားမှာယောဂသင်တန်းနေရှာညီမယောဂသင်တန်းတက်ပြီးညီမအိမ်ကိုပြန်လာတဲ့အချိန်မှာယောဂတက်ပါညီမနောက်ကိုလိုက်တာလူကထရော်ရှင်ခိုင်ရဲ့အကုန်ပိတ်နေတာအဲ့ဒီလူကညီမကိုနောက်ခါနေဖက်ပြောလို့မျိုးခေါင်းကြီးသတိမျိုးဆွဲပြီးတော့ပြစ်ပြောလို့မျိုးတရင်မျိုးလို့ညီမအဲ့မှာထပ်ပြေးတယ်နှစ်ခါမိပြုတ်ရက်တယ်နောက်တစ်ခါထပ်ပြေးတော့တခြားလူ3ယောက်ကခေရရောက်လာညီမလွတ်သွားတယ်အဲ့ညီမရေစခန်းကိုရတယ်ရေစခန်းစီးပြီးတော့တခါဆက်အဲ့ဒီလူကညီမကိုအကုန်ပိတ်တယ်ဒါပဲခံလို့မရသုံးလာကြအောင်မှုကပြီးသွားပြီလူခံလို့မရတဲ့အတွက
်သူ့ရဲ့ဒီတွေ့ကြုံတွေကနေမြန်မာပြည်သူပြည်သားတွေကိုသူကအခုလိုတင်စကားပါပါတယ
်ဘယ်နိုင်ငံလဲရောက်ရောက်ပေါ့မြန်မာပဲနေကြပေါ့နော်ရောက်တဲ့နေရာမှာကိုကရက်မနေဘူးပဲမြန်မာဆိုအများဆုံးစဉ်းစားရဒီစေယုံမှာနေတော့ကလည်းမြန်မာဒီစေယုံမှာလုံးဝလုံးချုံလုံးလည်းမလုံးနိုင်ဘူးဒါပေမဲ့မြန်မာမိသားစုကိုပတ်စံပို့ရမယ်ဆိုရဲအားတင်းပြီးမြန်မာဆက်လုပ်ရတာပေါ့နော်ဒါနဲ့ညီမအဲ့ဒီနေရာမှာမရက်ချင်တနေ့မှတစ်ခုဖြစ်ရမယ်လို့အမြဲတမ်းညီမကိုညော်လင့်ညီမစူးစားကိုတက်နိုင်လေဘာဖြစ်နိုင်မလဲဘာညီမဆိုရှင်ဖိုးကငငယ်တည်းကအင်္ဂလိပ်စာသင်ထားတဲ့ဆရာဆိုညီမအင်္ဂလိပ်စာညီမကအခြေခံရှိတယ်အဲ့ဒါညီမအင်္ဂလိပ်စာသင်မယ်စာရေးပြတော့ညီမကိုညီမအံ့ဩတယ်ညီမကိုညီမတလူစာရေးနိုင်တယ်ဆိုတော့ညီမမသိဆိုလူတွေမှာကိုမသိသေးတဲ့ຢာရင်းအများကြီးရှိသေးတယ်အဆမ်းလို့ဒီရောက်တဲ့နေရာမှာရက်မလေးပါနဲ့ဆက်ပြီးတော့စူးစားလို့ရှင်ကိုဖြစ်ချင်တာအများကြီးဖြစ်နိုင်တယ်လို့ပြောချင်တယ်
တောင်ကိုရီးယားနိုင်ငံကမှုကင်းစာရေးဆရာမမရွှေမိုးပြောပြတဲ့သူ့ဘဝအကြောင်းတစ်စီတစ်ဆောင်းပါရှင်။နောက်ဆက်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။